တပါတီအာဏာရှင်စနစ်ကိုဖျောက်ချဖို့ပြည်သူတရားလုံးကကြိုးပမ်းခဲ့ကြတဲ့ရှလင်းလုံးဒီမိုကရေစီရဲတော်ပုံကြီးဖြစ်ပွားခဲ့တာဒီနေ့ဆိုရင်28နှစ်တိုင်ခဲ့ပြီဖြစ်ပါတယ်ရန်ကုန်မြို့တင်ကန်းကျွန်းမြို့နယ်ဓမ္မပီယာကျောင်းနိုင်မှာဒီကနေ့ကျင်းပတဲ့ရှလင်းလုံးရဲတော်ပုံ28နှစ်မြောက်ခန်းနာမှာဩဂုတ်လ10ရက်နေ့ကိုမြန်မာနိုင်ငံဒီမိုကရေစီနေ့အဖြစ်တရားဝင်သတ်မှတ်ပေးဖို့အစိုးရကိုကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်88မျိုးဆက်ငင်းချင်ရေးနဲ့ပွင့်လင်းလူအဖွဲ့အစည်းခေါင်းဆောင်ဦးမင်းကိုနိုင်ကရှလင်းလုံးတမိုင်းပြတဲ့ယာယီကိုတင်ကန်းကျွန်းမြို့နယ်မှာဖွင့်လှစ်ထားပြီးတမိုင်းဝင်အထောက်အထားတွေပုံမရရှိနိုင်အောင်စုဆောင်းနေတယ်လို့ပြောပါတယ
်မျိုးဆက်အစ်စ်တွေရှစ်လေးလုံးဆိုတာဘာလဲလို့မသိတဲ့မျိုးဆက်အစ်စ်တွေကိုဖြတ်တန်းခဲ့တဲ့သူတွေကလက်ဆွဲပြီးတော့ခေါ်လာပြီးတော့ပြကျင်ပါတယ်ရှစ်လေးလုံးကဟော်ဒီလိုกว่าလို့မြင်ကွင်းနေနဲ့ပြကျင်ပါတယ်အပန်နေနဲ့ပုံဖော်ကျင်ပါတယ်အဲ့ဒီအခါကျတော့လောက်လောက်လာလာစုမိဆောင်းမိတာမရှိသလောက်အားနည်းနေတယ်လို့ကျွန်တော်တို့ခံစားရပါတယ်ဒါကြောင့်ရှစ်လေးလုံးနဲ့ပတ်သက်ပြီးတော့ပြတဲ့တခုနမူနာစပြီးတော့အားလုံးရဲ့စုပေါင်းအားနဲ့မတည်ထားပါဘီ
မျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယကသူရဦးတင်ဦးကရှစ်လေးလုံးအရေးတော်ပုံကြီးမှာဘဝနဲ့အသက်တွေဆွတ်လွတ်ခဲ့ရတဲ့ចောင်းသားလူငယ်တွေရဟန်းပြည်သူတွေရဲ့ကျေးဇူးကြောင့်ပါတီစုံဒီမိုကရေစီစနစ်ကိုဥတည်နိုင်ခဲ့တာလို့ပြောပါတယ
်ကျွန်တော်တို့ပြည်သူလူထဲမှာဘယ်လုံးမှမစင်စားရဲတဲ့မလို့ရဲတဲ့ဒီလိုလက်နဲ့ဒီလှမ်းလက်တော့ခြင်ထားတဲ့အဖွဲ့ကြီးတခုကိုလက်နဲ့မလုံးမဆိုလို့ဘောပင်လောက်သာရှိတဲ့ခလေးလေးတွေကအစရဲရဲဝံ့ဝံ့ဒီစနစ်ကြီးကိုမလို့တော့ဘူးတို့တော့ပါတီစုံဒီမိုကရေစီလိုချင်နေပြီဆိုတာကိုအသက်ဆွတ်သွားပြီးတော့ဘဝပြက်ပြီးတော့သွားကြရတဲ့ပုံကိုယ်လေးအတွက်ကိုလည်းပဲဒီနေ့ကျွန်တော်တို့ဟာကျေးဇူးတင်ပါတယ်
ခန္ဓာကိုတက်ရောက်လာတဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်ထွန်းဦးကလက်ရှိအချိန်ဟာအမျိုးသားပြန်လည်တင့်မြတ်ရေးနဲ့ပြည်တွင်းစစ်ရစဲရေးအတွက်အကောင်းဆုံးကြိုးစားရမယ့်အချိန်ဖြစ်တယ်လို့ပြောပါတယ
်ပြည်တွင်းစစ်ရစဲရေးအမျိုးသားပြန်လည်တင့်မြတ်ရေးလုပ်ငန်းတွေဟာအစိုးရတရားထဲတာဝန်ရှိသူတွေတရားထဲပြည်သူလူထုတမျိုးတည်းလွတ်လွတ်မရပါဘူးဒီကိစ္စဟာအလုံးဝိုင်းဝန်းလုပ်ပြီးတော့ဆောင်ရွက်မှရပါတယ်အခုချိန်နေရဆိုလို့ရှိရင်ဒါရှင်းပြလို့ရှိရင်အခွင့်အရေးတစ်ခုပ
ါအလားတူရန်ကုန်မြို့မဟာဗန္ဓုရပန်းချံမှာလည်း28နှစ်မြောက်ရှစ်လေးလုံးနှစ်ပတ်လည်နေ့အခမ်းအနားကို88မျိုးဆက်ငင်းချင်းအင်းနဲ့ပွင့်လင်းလူ့ဖွဲ့စည်းကဥဆောင်ပြီးရှစ်လေးလုံးရဲတော်ပုံမှာပါဝင်ခဲ့တဲ့လူပုဂ္ဂိုလ်တွေကျောင်းသားတွေအဖွဲ့အစည်းတွေကစုပေါင်းကျင်းပကြပါတယ်ပိဆက်မှုကြီးမားတဲ့ရဲတော်ပုံကိုနောက်မျိုးဆက်သစ်တွေတည်အောင်နဲ့နာမည်တောင်တည်ခွင့်မရခဲ့တဲ့ရဲတော်ပုံမှာအသက်ပေးသွားခဲ့တဲ့သူတွေကိုဂုဏ်ပြုကျင်းပတာဖြစ်တယ်လို့မဟာဗန္ဓုရပန်းချံမှာကျင်းပတဲ့အခမ်းအနားမှာဦးမင်းကိုနိုင်ကပြောပါတယ်မဟာဗန္ဓုရပန်းချံအနီးမှာတည်ဆုံးသွားတဲ့သူတွေကို10မိနစ်ညင်သက်ပြီးအလေးပြုခဲ့ကြတယ်လို့ပန်းတပွင့်စီနဲ့ပန်းကိုယ်တွေချပြီးဂုဏ်ပြုခဲ့ကြပါတယ်မန္တလေးမြို့ဘိုးကျောက်ဆန်လန်းဘော်ကဓမ္မတာလာခမ်းမမှာရှစ်လေးလုံး28နှစ်ပြည့်အခမ်းအနားကိုကျင်းပခဲ့ပြီးကန္တကုံမစိုးရင်ကြောင်းတက်စရာတော့ဦးတေသောဘာသာကရှစ်လေးလုံးအရေးတော်ပုံကြီးမှာဘာသာမတူတဲ့သူတွေလူမျိုးမတူတဲ့သူတွေညီညီညွတ်ညွတ်နဲ့ဒီမိုကရေစီအရေးအတွက်စုစည်းခဲ့ကြတယ်လို့လက်ရှိအချိန်မှာလည်းစုစည်းညီညွတ်ကြဖို့မိန့်ကြားပါတယ
်ဒါကြောင့်ရှစ်လေးလုံးကဘယ်သူမှမညီမင်းနဲ့ခုခံစားရတဲ့ကိုကိုအတိနဲ့ကိုညီညွတ်တယ်လို့ခုလည်းညီညွတ်ပြီးတော့ပြီးဆုံးရောက်အောင်သွားဖို့ပြီးပြောလို့လာပါ
ဒီနေ့ကျင်းပတဲ့ရခိုင်ပြည်နယ်လွတ်တော်အစည်းအဝေးမှာရှစ်လေးလုံးဒီမိုကရေစီရဲတော်ပုံကြီးမှာအသက်ပေးသွားခဲ့ရတဲ့ရန်ရှင်လူကျောင်းသားတွေအတွက်ဝန်ထမ်းကျောင်းအဆိုကိုပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးအောင်ဝင်းကတင်သွင်းခဲ့ပြီးလွတ်တော်ကအဆိုကိုမှတ်တမ်းတင်ခဲ့ပါတယ်။ကြားပြည်နယ်လွိုက်ကုံမြို့ဥတ္တရာရုံဖုံးတော်ကြီးကျောင်းမှာလည်း88မျိုးဆက်အင်အားစုကဥဆောင်ပြီး28နှစ်မြောက်ရှစ်လေးလုံးနှစ်ပတ်လည်နေ့အထိမ်းအမှတ်ဖြင့်ရဲတော်ပုံမှာကြာဆုံးသွားတဲ့သူတွေအတွက်စွန့်သွအမြဝေခဲ့ပါတယ်။ဒါအပြင်28နှစ်မြောက်ရှစ်လေးလုံးနှစ်ပတ်လည်နေ့အထိမ်းအမှတ်နေ့27ရာစုပင်လုံကြီးလာခံကိုကျိုးစုပွဲဖြစ်တစ်ပင်ဆိုင်ပွဲတော်ကိုမနေ့ကဒီမော့ဆိုမြို့နယ်မှာရှိတဲ့ကံ90မှာကျင်းပခဲ့ကြပါတယ်ခင်ဗျာ